ဂျေရုရှလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်တဲ့အပေါ်ဆုံးဖြတ်ချက်တည်းရဲ့ချမှတ်ရေးကုလသမဂ္ဂထရီညီလာခံမှာကြာသာပင်နေ့အထူးအစည်းအဝေးတည်းရဲ့ခေါ်ယူဖို့စီစဉ်ထားပါတယ်။အထူးအစည်းအဝေးကျင်းပဖို့အဆိုပြုခဲ့တဲ့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းကိုယ်စားလှယ်ရီယတ်မန်ဆူဟာကတော့ဆုံးဖြတ်ချက်ကိုတခဲနဲ့ထောက်ခံလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့တာပါ။အလားတူဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂလူညွန်ရေးကောင်စီမှတင်လာနေတဲ့အချင်းနိုင်ငံကတင်သွင်းခဲ့ရမှာတော့ဖော်ဝင်ဆလီနိုင်ငံကထောက်ခံပေးပေးခဲ့ကြပေမဲ့အမေရိကန်ပြည်ထောင်စုကဗီတိုအာနာ၃ပယ်ချခဲ့ပါတယ်။ထရီညီလာခံဆုံးဖြတ်ချက်မူကြမ်းမှာလည်းအလားတူအချက်လက်တွေပါဝင်ပေမဲ့လူညိုရေးကောင်စီလိုတော့ဆုံးဖြတ်ချက်ဟာအရာရောက်နိုင်မှာတော့မဟုတ်ပါဘူး။ထရီညီလာခံဆုံးဖြတ်ချက်တွေဟာမဖြစ်မနေလိုက်နိုင်ရမှာမဟုတ်ပေမဲ့နိုင်ငံရေးအရာအကျိုးဆက်တွေတော့ရှိလာနိုင်ပါတယ်။ထရီညီလာခံမှာမဲမခွဲခင်မှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကတော့တခြားနိုင်ငံတွေမဲပေးတာကိုစောင့်ကြည့်သွားမှာဖြစ်ပြီးသမ္မတဒေါ်နယ်ထရန့်ကိုပြန်လည်အစီရင်ခံမှာဖြစ်ကြောင်းသတိပေးပြောဆိုခဲ့တာပါ။အမေရိကန်သမ္မတထရန့်ကတော့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တရားဝင်အသိအမှတ်ပြုလိုက်ပြီးတယ်လီဗီမျိုးကအမေရိကန်တန်ယုံကိုပါပြောင်းရွှေ့ချေဆိုင်မဲ့အစီအစဉ်ဟာပဂရိချင်းတွေကိုလက်ခံခဲ့တဲ့လုပ်ရဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြောဆိုထားပါတယ်။ဝေဖန်သူတွေကတော့အစ္စရေးနဲ့ပါလက်စတိုင်းတို့ကြားငြိမ်းချမ်းရေးဆက်ဆံညှိနှိုင်းရမှာဂျေရုဆလင်မြို့နဲ့ပတ်သက်လို့လည်းထက်သွင်းဆွေးနွေးဆုံးဖြတ်ကြဖို့ကုလသမဂ္ဂနဲ့အမေရိကန်ရဲ့ကာလချာရှည်ကင်ဆွဲထားတဲ့မူဝါဒကိုသမ္မတထရန့်ရဲ့ကြေညာချက်ကစန့်ကျင်ရာရောက်နေတယ်လို့သတိပေးပြောဆိုနေကြတာပါ။